မဘာသားရဲ့တောင်းဆိုချက်ကိုအစိုးရအနေနဲ့ဖြည့်ရှင်းစရာမလိုအပ်ဘူးလို့မြင်ကြောင်းတာသနာရေးနဲ့ယဉ်ကျေးမှုဝင်ကြီးသူရဦးအောင်ကပြောကြားလိုက်ပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ပြောဆိုချက်ဟာပုတ်ခတ်ပြောဆိုရာမဟုတ်ဘဲသူ့ရဲ့အယူအဆကိုသာပြောကြားခဲ့တာဖြစ်ပြီးလူတိုင်းသဘောထားကွဲလဲပိုင်ခွင့်ရှိကြောင်းသူရဦးအောင်ကမနေ့ကသတင်းတောက်တွေကိုပြောဆိ င်ကြီးသူရဦးအောင်ကမဘာသားရဲ့တောင်းဆိုချက်နဲ့ပတ်သက်လို့သတင်းတော်တဦးရဲ့မေးမြန်းချက်ကိုအခုလိုတုံ့ပြန်ပြောဆိုပါရစေ
။ဒီမိုကရေစီမှာလွတ်လပ်စွာသဘောပေါက်သဘောပတ်ခွင့်ရှိသောဖြည့်ရင်းစရာမလိုထင်ပါလေ
။မြန်မာနိုင်ငံမှာမဘာသားအဖွဲ့မလိုအပ်တော့ဘူးလို့ဦးဖြိုးမြင့်သိန်းရဲ့ပြောဆိုချက်နဲ့ပတ်သက်လို့ဇူလိုင်လ14ရက်နေ့နောက်ဆုံးထားပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမရဦးထင်ကျော်တို့ကတာဝန်ယူဖြည့်ရှင်းပေးဖို့မဘာသားကတောင်းဆိုထားတာပါ။ဒီလိုဦးဖြိုးမင်းသိန်းရဲ့ပြောကြားချက်နဲ့ပတ်သက်လို့လေသူရဦးအောင်ကသူ့ရဲ့အမြင်ကိုအခုလိုသတင်းတောက်တွေကိုပြောပါတယ်
။ကျောင်းတိုင်းဒီသာယီမြင့်ချုပ်ရဲ့ပြောကြားချက်ကလေးကတနိုင်ငံလုံးတစ်ကမ္ဘာလုံးလက်ခံနေပါတယ်။အားလုံးပြီးပါတယ်။ဒီကတော့ဒီမိုကရေစီမှာလွတ်လပ်စွာသဘောထားကွဲလွဲပိုင်ခွင့်ရှိပါလေ။ဒါတော့သူကပုတ်ခတ်ပြောတယ်မဟုတ်ဘူး။ဒီကသူ့ရဲ့အယူဆတစ်ခုကထုတ်ပေါ်လို့ဆိုတဲ့ပြည်သူလူစုလက်ဆောင်တော်လာကိုလေးပဲမင်းရှိပါလေ
။ဒါအပြင်2009ခုနှစ်မှာစတင်ဖွဲ့စည်းခဲ့တဲ့ဘာသာပေါင်းစုံချစ်ကြည်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကြီးကိုလက်ရှိအစိုးရအသည့်အနေနဲ့ပြန်ပြီးအသက်ဝင်အောင်ဆောင်ရွက်နေပြီးနိုင်ငံတွင်းမတူကွဲပြားတဲ့ဘာသာဝင်တွေအားလုံးလုံခြုံမှုရှိအောင်ကာကွယ်ဆောင်ရွက်တာဟာအရင်ဦးသိန်းစိန်အစိုးရလက်ထက်နဲ့ကွာခြားချက်ဖြစ်တယ်လို့သူကဦးအောင်ကိုကဆိုပါတယ
်။အရင်ကနဲ့မတူတာဟာဒီဘာသာပေါင်းစုံချစ်ကြည်ပူးပေါင်းဆောင်ရွက်အဖွဲ့ကြီးကိုပြန်အသက်သွင်းပြီးမှဒီတော်စုတွေမှာရှိတဲ့တော့မတူခွဲပါတဲ့ဘာသာဝင်တွေဘာသာတွေကိုကိုကြီးကောင်ဝင်စောင့်ရှောက်ပြီးသူစားလို့တာဒါမတူခွဲပါတဲ့ဆောင်ရှင်ဖြစ်ပါတယ
်အထူးသဖြင့်ဘာသာရေးလူမျိုးရေးမုန်တီးမှုတွေဖြစ်ပေါ်အောင်ဟောပြောလှုပ်ဆောင်မှုတွေနဲ့ပတ်သက်လို့ထိထိရောက်ရောက်အရေးယူနိုင်ဖို့အတွက်ဥပဒေပြဋ္ဌာန်းနိုင်ရေးဘာသာပေါင်းစုံချစ်ကြည်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကြီးကနေကြိုးပမ်းဆောင်ရွက်နေကြောင်းအခုလိုပြောပါတယ
်ဘာသာတစ်ခုတစ်ခုကြားဒီမှုတို့နဲ့ဒီမှုကြားမှာပဋိပက္ခတွေဖြစ်ပေါ်အောင်ဟိတ်ဆွစ်အမုန်းစကားတွေဖြန့်ဝေတဲ့ဟာဒီကိုဖြည့်လို့ဆိုတာတားစီးနိုင်မှုအယူနိုင်မှုဥပဒေတရားပြဋ္ဌာန်းမှုလိုတယ်လို့ဆွတ်မှတ်ခဲ့ပါတယ်။အဲ့ဒီဘာသာပေါင်းစုံရှိဒီပေါ်ဆိုင်ဖွဲ့ကြီးမှာအဖွဲ့ကြီးရဲ့ဥက္ကဋ္ဌကတော့အငင်းသာတမကြီးဦးစိတ်ဝင်းအောင်ဖြစ်ပါတယ်။နောက်အဲ့ဒီမှာရင်းသောတမကြီးကုလမောင်ကအစ္စလာမ်ကြီးရာကောင်စီကပါရပါအကွက်ပါပါတယ်။နောက်ဥပဒေပြဋ္ဌာန်းရှင်းနေပါပါလေ
။ရန်ကုန်မြို့မှာကျင်းပတဲ့အင်းနေအထိမ့်မဲ့ဘာသာပေါင်းစုံညစာစားပွဲကိုအာနာယ NLD ပါတီရဲ့နာယကကြီးသူရဦးတင်ဦးလည်းတက်ရောက်ချီးမြှင့်ခဲ့ပါရဲ့ရှင်။